ရခိုင်ကရိုဟင်ဂျာတွေနေထိုင်ခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမြို့စစ်ရုံစုရပ်ကွက်ကကျူးကျော်သူတွေကိုဖယ်ရှားဖို့အမိန့်ထုတ်ပြီးနောက်မှာပဲအဲ့ဒီအမိန့်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့အပေါ်မှာဝေဖန်မှုတွေရှိနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါစစ်တွေမြို့စစ်ရုံစုရပ်ကွက်ကကျူးကျော်အိမ်ရ1250ကျော်ကိုအချိန်3လသွင်းဖယ်ရှားဖို့မြို့နယ်အာဏာပိုင်တွေကသီလ14ရက်နေ့ကအမိန့်ထုတ်ပြန်ထားပေမဲ့မေလ19ရက်နေ့မှာအမိန့်ပြန်လည်ရုပ်သိမ်းလိုက်တာလို့စစ်တွေမြို့မိမြို့ပသူဖြစ်သူဦးမောင်သာစိန်ကပြောပါတယ်
အဲဒီစေဝရကမှာကုသိုလ်ကိုပြချဖို့တဲ့ဒီလိုမျိုးကဟုတ်တယ်အခုတော့အဲဒီမြို့နယ်အုပ်ချုပ်ရေးမှူးကိုကိုယ်တိုင်ပဲကုသိုလ်ရေးတွေကကိုယ်ကလည်းမသိဘူးတော့ရုပ်ရှင်တွေဖြစ်အောင်ထိုးထားတာတရား
အမိတ်ပြန်လေရုပ်သိမ်းသွားတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရပေမဲ့ကျူးကျော်တွေဖယ်ရှားရေးအမိတ်စာကိုရက်ွက်ယုံကြည်ညာဘုံမှာကတ်ခဲ့တဲ့စိတ်ယုံစုရက်ွက်အုပ်ချုပ်ရေးမှူးသူအသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်နိုင်တယ်လို့ဥမောင်သာစိန်ကယူဆပါတယ်
အဲဒီစာခုပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ကျန်းမာရေးရက်ွက်တော့လေအဲဒီကျူးကျော်တွေရှိတဲ့ရက်ွက်ကရက်ွက်အုပ်ချုပ်ရေးတွေလည်းတက်ခါတယ်လေ
ပြီးခဲ့တဲ့မေလ19ရက်နေ့ကစက်ရုံစုရက်ွက်အုပ်ချုပ်ရေးမှူးဦးသိန်းလှိုင်ဟာအမည်မသိသူတွေရဲ့လက်ချက်နဲ့လှုပ်ကြံတပ်ဖြတ်ခံခဲ့ရတာပါလှုပ်ကြံခံရတဲ့အကြောင်းရင်းကလည်းကျူးကျော်သေးဖယ်ရှားရေးကိစ္စနဲ့ဆက်ဆက်နိုင်တယ်လို့မြို့ခံတွေကယူဆနေကြတာပါစက်ရုံစုရက်ွက်ကကျူးကျော်တွေကိုဖယ်ရှားဖို့အမိန့်ထုတ်ပြန်တာဟာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွတ်ဆွဲခံထားရတဲ့မြန်မာအစိုးရဘက်ကဗီဗီဆိုင်ရာတရားရုံး ICJ ကိုပရမဆုံးအစီရင်ခံစာပေးပို့ရမယ့်အချိန်နဲ့လည်းတိုက်ဆိုင်ခဲ့ပါတယ်ရိုဟင်ဂျာသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ပြီးခဲ့တဲ့မေလ23ရက်နေ့ကပဲပရမဆုံးအစီရင်ခံစာကို ICJ ဆံမှာတင်သွင်းခဲ့ပြီးပါပြီ။ဒါပေမဲ့အစီရင်ခံစာထဲပါတွေပါဝင်တယ်လဲဆိုတာအများပြည်သူကိုထောက်ပြတာမရှိခဲ့ပါဘူး။စစ်တွေမျိုးကကျူးကျော်တွေကိုဖယ်ရှားခိုင်းတာနဲ့အမိန့်ပြန်လဲရုပ်သိမ်းတာဟာ ICJ ရဲ့ဖိအားကိုရှောင်လွှဲတာလို့လဲအနောက်တကားဒေသကူညီဆောက်ရှောက်ရေးဖွဲ့ခေါင်းဆောင်ဦးအောင်သေးကသုံးသပ်ပါတယ
်။ ICJ ကိစ္စအကြောင်းလဲဒီဥစ္စာတွေကိုနည်းနည်းဥစ္စာဖန်စီတဲ့သဘောမျိုးလေးဖြည့်ဆည်းနေတာပေါ့။
အမိတ်ပြန်လဲရုပ်သိမ်းသွားတဲ့ကိစ္စနဲ့ပတ်သက်လို့အကြောင်းရင်းသိရှိနိုင်ဖို့မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်သွယ်လို့မရခဲ့သလိုရခိုင်ပြည်နယ်အစိုးရဘက်ပြောရေးဆိုခွင့်ကလည်းဖြေကြားခြင်းမရှိခဲ့ပါဘူးစစ်ရုံစုရက်ကွက်ကနေတက်ကပြင်းကျေးရွာမှာထိုက်ပြေးခုတ်လုပ်နေတဲ့မွတ်စလင်မျိုးသားသူကတော့ကျူးကျော်အိမ်ဖယ်ရှားရေးအမိတ်ပြန်လဲရုပ်သိမ်းလိုက်တာကြောင့်သူတို့အနေနဲ့နေရရင်းကိုပြန်ဖို့မျှော်လင့်ချက်မရှိတော့ဘူးလို့ပြောပါတယ
်ဆရာပါသူတို့ကျူးကျော်မဲ့ပေးချပေးလိုက်တာလဲကျွန်တော်တို့ရားမယ်လို့ထင်နေလေအခုကပယ်လိုက်ရုပ်ပေးလိုက်တယ်လဲကျွန်တော်တို့ဘယ်လိုပြောမှလဲကျွန်တော်တို့အီးမေးလ်ကိုကျွန်တော်တို့ဘာမှမရဘူးပုံစံမျိုးတမျိုးဖြစ်ပါလေ
စက်ကပြင်းကြီးရွာနေမူဆလင်ခေါင်းဆောင်သူဖြစ်သူဦးကျော်လှအောင်ကတော့ကျူးကျော်တွေဖယ်ရှားရေးအမိန့်ထုတ်ပြန်ပြီးမှအခုလိုပြန်လဲရုပ်သိမ်းတဲ့ပုံမှာအစိုးရအနေနဲ့ဥပဒေစိုးမိုးရေးအာဏာကြောင်းပြောပါတယ်
ပြောရမယ်ဆိုရင်ဥပဒေစိုးမိုးမှုမရှိဘူးလို့ဖြစ်နေတယ်ကျွန်တော်နိုင်ငံမှာအဲ့လိုပဲကျွန်တော်မြင်တယ်
ပြီးခဲ့တဲ့2012ခုနှစ်စွန်လကစစ်တွေမြို့မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွင်နေအိမ်တွေမိရှုခံရတဲ့မူဆလင်သသိန်းကျော်ဟာစစ်တွေမြို့အနောက်ဘက်ကဒုက္ခတဲ့စကန်တီတီမှာပြောင်းရွှေ့နေထိုင်နေကြရပါတယ်။သိန်းချောင်သွားတဲ့မူဆလင်တွေနေထိုင်ခဲ့တဲ့အဲ့ဒီစစ်ရုံစုရက်ွက်မှာအနေနဲ့ရက်ရက်ကလူတွေဝင်ရောက်နေထိုင်ခဲ့တာအခုဆိုအင်ချီ3000ကျော်ရှိနေပြီဖြစ်ပါတယ်။လူမျိုးပါတာရဲ့အတွင်ဆောင်ပဋိပက္ခတွေကြောင့်စစ်တွေကြောက်ဖြူမြေပုံပေါက်တော်ရတိတောင်မြို့နယ်ကမူဆလင်သသိန်းခွဲကျော်ဟာတက်ကပြင်းဘောတူဖတဲချောင်းအုံတော်ကြီးချမ်းနာကုန်းအဆရှိတဲ့ဒုက္ခတဲ့စကန်းတွေမှာခိုလုံနေရဆဲဖြစ်ပြီးမူလနေရရင်းကိုမပြောင်းနိုင်ကြသေးပါဘူးကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်